စစ်ကောင်စီတပ်တွေနဲ့အေအေရခိုင်တပ်တော်တို့ကြားမှာပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့တိမ်းနဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေအခက်အခဲတွေကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေက VOA ကိုပြောပါတယ်။လက်ရှိအချိန်ထိလည်းတိုက်ပွဲကတော်တော်လေးရခိုင်ပြည်နယ်ဘက်မှာပြင်းထန်နေတာကြောင့်တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတယ်လို့ကုန်းလန်းရေလန်းလမ်းပန်းဆက်သွယ်ရေးတွေပိတ်ဆို့ထားတာကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေအနေနဲ့လည်းဒီစစ်ဘေးရှောင်ပြည်သူတွေကိုကူညီထောက်ပံ့ပေးနိုင်ရေးခက်ခဲနေကြတာပါ။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုစော်မိုးကျော်ပြောပြပေးပါမယ်
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားတကြော့ပြန်တိုက်ပွဲတွေပြန်လည်စတင်ခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကနေဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။တိုက်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ရခိုင်ဒေသခံတွေဟာလည်းဒီကနေ့အထိအိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ဒါအပြင်တိုက်ပွဲပြင်းထန်နေတဲ့ရခိုင်မှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေသလိုစစ်ကောင်စီကကုန်းလန်းရေလန်းတွေအားလုံးကိုပိတ်ပြီးကုန်းစီစီးဆင်းမှုကိုပိတ်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာရှားပါးတာတွေအပြင်တိမ့်နဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေစားနပ်ရိက္ခာအခက်ကြုံနေရတယ်လို့ဒုက္ခသည်အရေးကူညီဆောင်ရွက်နေသူတဦးကပြောပါတယ်
ဒီဒုက္ခတွေလေးကိုဒီခါကနေအဲနေလူသားချင်းစာနာမှုလုပ်ငန်းတွေကိုလုပ်နေတဲ့ကုလေးကစနေတဲ့အခွေးစီတွေကဒီစီလုံးတွေကိုဘန်ပိုးတဲ့အခါကျတော့သူတို့ကဒီစောင်းဝင်းနေရေးစားကြလို့သူတို့လေးအခက်ကြီးနေတယ်အခုကစစ်ပိတ်ဆောင်တွေမှခုပြီးတော့ညလာတဲ့အခါကျတော့အာသူတို့ကိုဒီကဒီစောင်းဝင်းနေရေးစားအစားလူချင်းစားတာပေါ့
လက်ရှိမှာတော့စစ်ဘေးဒုက္ခသည်တွေဟာနေရာအတီတကျနေထိုင်လို့မရသလိုအဝတ်တည်းကိုတခုနဲ့ထွက်ပြေးလာရသူတွေဖြစ်သလိုကူညီထောက်ပံ့မဲ့သူတွေလည်းမရှိတာကြောင့်စားဝတ်နေရေးအခက်အခဲတွေရှိနေကြတယ်လို့ရံပြဲမျိုးပေါ်ကနေထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တူကပြောပါတယ
်ဒုက္ခသည်ရဲ့အခြေအနေဆိုလို့ရှိရင်ဘယ်လိုပြောမလဲဟိုဘောနော်ညီမအပါဝင်ဘောနော်ညီမတို့မိသားစုအပါဝင်ဆိုလို့ရှိရင်ဒီမှာဒုက္ခတွေကအများကြီးရှိတာပေါ့ဘာလို့လဲဆိုလို့ရှိရင်အကုန်လုံးကဥစားရင်တန်းကြည့်လာတယ်ဆိုတော့ရှုပ်ဆိုအဝတ်တွေကိုတခုနဲ့ကြည့်လာတယ်ဆိုတော့ဒါမှမရခဲ့ရဘူးလေမဝင်လို့ရတဲ့သူတွေဆိုလို့ရှိရင်လည်းဝင်လို့ယူရတဲ့သူတွေရှိတာပေါ့ဒါပေမဲ့ဟိုအခက်အခဲတွေကအများကြီးရှိရတယ်လေဟိုအိမ်ကိုပြန်ရှင်နေရပြီဟိုအခုဆိုလို့ရှိရင်တစ်လကျော်နှစ်လနီးပါးရှိသွားပြီလေအဲ့ဒါဆိုလို့ရှိရင်အစာခက်ခဲတွေရှိတာပေါ့စားဝတ်နေရတဲ့အခက်ခဲတွေရှိတာပေါ့နော်ပုံသူတွေပေါ့
ရခိုင်ပြည်နယ်မှာရှိနေတဲ့လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့တွေအနေနဲ့စစ်ကောင်စီရဲ့ပိတ်ဆို့မှုတွေအပြင်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်ဒုက္ခသည်ကူညီမှုဆိုင်ရာလုပ်ငန်းတွေကိုရပ်ဆိုင်းထားရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့မှုတွေလှုပ်ဆောင်ပေးနေသူတူကပြောပါတယ်
လက်ရှိအခက်အခဲကတော့ဒီမလို့ဒီကုမ္ပဏီတွေလည်းဘုတ်တဲ့ဆောင်တခါတည်းနဲ့ညီမတို့အဆက်တမရဘူးပေါ့နော်။နောက်တစ်ခုကမြေပြင်ကိုလည်းညီမတို့ပေါ်ကြီးရတဲ့အနေထားဖြစ်နေတယ်။ပုံမှန်ရင်တော့ဘာလို့လဲဆိုတော့နောက်ပြီးဒီဘက်မှာလည်းဒီမတို့လက်ရှိလုပ်နေတဲ့အခက်အခဲတွေလည်းအန်ဒီရှင်နဲ့လည်းညီမတို့အဆက်တမရဘူးလို့အခက်အခဲပါလေဆိုတော့ဒီကောင်ကျန်တဲ့နေရာတွေခါကြတော့ဖိတ်ခဲရတယ်ပေါ့နော်။အချီရှိနေတဲ့ငွေကြီးတွေကိုလည်းကျွန်တော်တို့ဆက်လို့မရဘူး။အဲ့လိုမျိုးလည်းအခိုင်အလက်ရှိမှဖြစ်နေပါလေဟုတ
်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းကရံပြဲမြို့ပေါ်မှာဆိုရင်တိမ့်နဲ့ချီတဲ့မြို့ကန်တွေထွက်ပြေးနေကြရသလိုစားနပ်ရိက္ခာပြတ်လတ်တာတွေရှိနေတာကြောင့်ကူညီပေးကြဖို့လဲဒုက္ခသည်အမျိုးသမီးကပြောပါတယ
်။ဘယ်လိုပြောမလဲ။ဟိုရှိတဲ့သူတွေကနေပြီးတော့ပေါ့နော်အဝေးတနေရာမှာရှိတဲ့သူတွေနေပြီးတော့ဟိုရန်ကြီးတဲ့ရန်ကြီးမျိုးနေရလူတွေပဲဖြစ်ဖြစ်ဟိုတခြားလူတွေကလည်းဖြစ်ဖြစ်တခြားနေရလူတွေကကူညီရှင်နဲ့ဆိုလို့ရှိရင်ပေါ့နော်ဆက်တယ်ပြီးတော့လာပြီးတော့ကူညီပေးကြပါဦးလို့ဘာလို့လဲဆိုလို့ရှိရင်ဒုက္ခတွေတွေကရှေ့ချဘလို့ဖြစ်လာမလဲဆိုတာလည်းမသိဘူးလေအပြီးတော့ရှိရင်အင်ကိုဝင်ရမယ့်အချိန်တွေကလည်းပြောလို့မရဘူးလေအခုတော့မှတိုင်းတိုင်းလုံးလုံးနဲ့ရှိနေကြတဲ့ဟာဆိုတော့အင်ကိုဝင်ရရင်အင်္ဂဝင်ရတဲ့ဆိုပေမဲ့လည်းအလိုမျိုးအကြာကြီးနေရမယ်တော့မထင်ဘူးဘာလို့လဲဆိုတော့ပြန်ပြီးတော့လာပြီးတော့ဆက်ဖြစ်နေအောင်ပါလေအဲဒါကြောင့်မလို့ကူညီပေးကြပါ
ရခိုင်ပြည်နယ်ကမြို့နယ်73ခုမှာတိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးနေရသူတွေပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းအထိ3သိန်းကျော်ရှိနေတယ်လို့ရခိုင်ရပ်ဖက်လူမှုအဖွဲ့စည်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းမြေပြင်မှာထွက်ပြေးတိမ်းရှောင်နေရသူတွေဒီထက်မကများနိုင်တယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီကကြီးရည်လေပူပေါင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်သေးဆုံးတာတွေလည်းရှိနေပါတယ်။အေးအေးရခိုင်တပ်တော်ဘက်ကလည်းရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအလုံးကိုထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်သွားမယ်လို့ပြောဆိုထားတာတွေလည်းရှိနေပြီးလာမယ့်လတွေမှာတိတမကတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့အေးအေးရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။